မြန်မာစစ်တပ်နဲ့တိုက်ရိုက်ဆက်နွယ်နေတဲ့ကုမ္ပဏီတွေဒါမှမဟုတ်မြန်မာစစ်တပ်ဝင်ငွေရရှိစေရတဲ့လွတ်ဆောင်ပေးနေတဲ့ကုမ္ပဏီတွေနဲ့ထိတွေ့လုကင်နေတဲ့ဂျပန်ကုမ္ပဏီ၁၀ခုရှိကြောင်းဂျပန်ခြေစိုက်ကျိုတိုသတင်းဌာနကစုံစမ်းဖော်ထုတ်လိုက်ပါတယ်။ဂျပန်အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအထောက်အကူပြုနေသလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်လာနေချိန်မှာပဲကျိုတိုသတင်းဌာနရဲ့စုံစမ်းဖော်ထုတ်မှုတွေထွက်လာတာပါ။မြန်မာနိုင်ငံဟာဆက်အနာရှင်အုပ်ချုပ်မှုအောက်ဆယ်စုနှစ်ပေါင်းများစွာရှိနေခဲ့ရာကပြည်ပြင်ကြောင်းလဲမှုတွေစတင်ပေါ်ဆောင်တဲ့2011ခုနှစ်ကစလို့ဂျပန်ကုမ္ပဏီပေါင်း400လောက်မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံနေကြတာပါ။အဲ့ဒီအချိန်ကစလို့မြန်မာအစိုးရကိုပေးနေတဲ့ဂျပန်ရဲ့အကူအညီတွေလည်းပြန်စတင်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြတဲ့ဂျပန်ကုမ္ပဏီတွေအနေနဲ့နိုင်ငံရေးနှိမ့်ညွတ်မှုကန့်သက်ချက်ဖြစ်တဲ့ဒေသခံကုမ္ပဏီနဲ့ပူးပေါင်းလုပ်ဆောင်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်နဲ့ကန့်ညီအောင်လုပ်ဆောင်ကြရမှာဖြစ်ပေမဲ့ကျွတ်ဂျပန်ကုမ္ပဏီတွေကစစ်တပ်ထိတန်းခေါင်းဆောင်တွေပိုင်ဆိုင်တဲ့ကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့ဆိုပါတယ်။ဂျပန်နိုင်ငံကခီရင်းဘီယာကုမ္ပဏီဟာမြန်မာစစ်တပ်ထိတန်းရာရှိတွေပိုင်ဆိုင်တယ်လို့အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းပိုင်မြန်မာအဖျော်ယမကာကုမ္ပဏီလီမိတက်နဲ့မန္တလေးအဖျော်ယမကာကုမ္ပဏီလီမိတက်တို့နဲ့ဖက်ဆက်လုပ်ကိုင်နေတာကိုဥပမာတစ်ခုအနေနဲ့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ကီရင်ကုမ္ပဏီဟာမြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့လုပ်ကိုင်နေတဲ့ဆက်ဆက်လုပ်ငန်းတွေကိုရပ်ဆန်းကြောင်းကြေညာထားပြီးဖြစ်ပါတယ်။စစ်တပ်ပိုင်မြေနေရာတွေကိုနှစ်စဉ်အမေရိကန်ဒေါ်လာ2တန်းနီးပါးပေးပြီးဂျပန်ကုမ္ပဏီတစ်ခုကငှားထားတယ်ဆိုတဲ့ကိစ္စကိုလည်းကျိုတိုသတင်းဌာနကစုံစမ်းသိရှိခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။